ကုလသမဂ္ဂဒွေးမှုချုပ်ဘန်ကီမွန်ကအမေရိကန်သမ္မတအနေနဲ့ကာဗွန်ဓာတ်ငွေထုတ်လွှင့်မှုလျှော့ချဖို့တိုက်တွန်းလိုက်တာကိုချီးကျူးလိုက်ပါတယ်။ဒွေးမှုချုပ်ဘန်ကီမွန်ကအမေရိကန်သမ္မတဘရက်အိုဘားမားအနေနဲ့အမေရိကန်စွမ်းအင်စက်ရုံတွေကနေကာဗွန်ထုတ်လွှင့်နေတာကိုကြီးကြီးမားမားလျှော့ချပေးဖို့ဆက်စီစဉ်နေတာဟာအမျှော်အမြင်နဲ့တတိရှိတဲ့ခေါင်းဆောင်မှုကိုပြလိုက်တာဖြစ်တယ်လို့မနေ့ကချီးကျူးလိုက်ပါတယ်။တကယ်တော့သမ္မတအိုဘားမားအနေနဲ့2030ရောက်ရင်ဒီကာဗွန်ထုတ်လွှင့်ပမာဏကို2005ခုနှစ်မှာထုတ်ခဲ့တဲ့ကာဗွန်ပမာဏရဲ့32ရာခိုင်နှုန်းအောက်ရအောင်လျှော့ချပေးဖို့တောင်းဆိုလိုက်တာကိုအမေရိကန်စက်မှုလုပ်ငန်းအဖွဲ့တွေကဒါဟာကုန်ကျမှုချီးပြီးတရားမဝင်ဘူးလို့ကန့်ကွက်ထားပါတယ်။အင်ပီရိုမှာသမ္မတဥပမာနဲ့တွေ့ပြီးအတွင်းမှုချုပ်ဘန်ကီမွန်ကရာသီဥတုပြောင်းလဲမှုပြဿနာနဲ့ပတ်သက်ပြီးသမ္မတဥပမာရဲ့အခိုင်အမာသက်ဝင်ယုံကြည်အလေးနဲ့ထားမှုကိုသူသမ္မတစဖြစ်ကတည်းကယုံထားပြီးသားပါလို့ထုတ်ပြောခဲ့ပါတယ်။မစ္စတာဥပမာကအခုလိုရာသီဥတုပြောင်းလဲမှုအပေါ်ဒီပတ်ဝန်းကျင်ဆိုင်ရာချိန်ချောက်မှုတွေဟာဒီနေ့ကဘာကြီးရင်ဆိုင်နေရတဲ့ကြီးမားတဲ့ပြဿနာတရားဖြစ်တယ်လို့ထုတ်ပြောခဲ့ပါတယ်။ဒါအပြင်သမ္မတဥပမာကပဲပြင်းထန်ညီလာခံကချမှတ်လိုက်တဲ့ကဘာလုံးဆိုင်ရာပတ်ဝန်းကျင်စံနှုန်းတွေလက်တွေ့တကယ်အောင်မြင်လာဖို့လိုနေသေးတယ်လို့ထုတ်ပြောခဲ့ပါတယ်ခင်ဗျ။